တရုတ်ယူနန်ပြည်နယ်ထဲမှာပြင်းထန်ဆုတ်ယောင်ယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ဆက်ရုံလုပ်ယုံတွေပိတ်လိုက်တဲ့အတွက်ရာနဲ့ချီတဲ့မြန်မာအလုပ်သမားတွေနေရပြန်နေကြပါတယ်။ပြန်လာသူတွေမှာယောဂရှိမရှိမြန်မာကျန်းမာရေးတာဝန်ခံတွေစစ်ဆေးနေပေမဲ့ဝင်လာသူဦးရေကများလာနေတာကြောင့်ခင်မီယောဂဆစ်ဆေးရေးဆက်တွေတက်ဆင်ဖို့မြန်မာပြည်သူကျန်းမာရေးဖွဲ့ကပြ
ိတ်လိုက်တာကြောင့်ယူနန်ပြည်နယ်ထိန်ချုံမြို့ကနေကချင်ပြည်နယ်ကံပိုင်ကြီးလမ်းကိုဖြတ်ပြီးပြောင်းဝင်လာတဲ့မြမအလုသမားတွေဟာ3ရက်အတွင်းရောက်1000ကျော်သွားပြီဖြစ်ပါတယ်။နောက်ရက်တွေမှာလည်းထပ်ပြီးဝင်လာနိုင်ခြေရှိရာကြောင့်ကျမကြီးဝန်ထမ်းတွေထပ်ဖြစ်နေသလိုခင်မီယောဂစစ်ဆေးရေးဆက်တွေတက်ဆင်ဖို့ပြင်ဆင်နေတဲ့အကြောင်းဝိုင်းမော်မြို့နယ်ပြည်သူ့ကျမကြီးဦးစီးဌာနမှဒေါက်တာသိမ်းမျိုးကပြောပါတယ
်။အခုချိန်ကြီးကတော့ပုံမှန်ပါပဲ။ဟုတ်ကဲ့အစီအစဉ်ကတော့လိုအပ်တဲ့စီးပွားရေးထပ်ပြီးပံ့ပိုးရတာပေါ့နော်။ဒါနဲ့ရေတော့ပြည်သူ့ကျမကြီးလူရင်းအားလို့နောက်အာမစကန်အရရောကမလို့လက်ချက်လေးတို့ဒီလိုပုံစံပေါ့အဲဒါတို့လည်းကျွန်တော်ဆောင်းရည်ကြီးနေရာလေးကြီးနေတာပေါ့
ကံပိုက်တီလန်းကနေပြောင်းဝင်လာတဲ့သူတွေမှာယောဂကုသခံရတဲ့သူမရှိသေးကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ
်မနေ့က300လို့ပြောပေမဲ့540ကျော်လောက်ပြည့်ပြန်ဆက်လာတယ်ခင်ဗျအဲစစ်စစ်ဒါတော့အဖန်တိုင်းဒါတော့ကျွန်တော်တို့တန်တရာလူနာတယောက်မှမတွေ့ရတဲ့အတွက်မနေ့ကတော့ဟိုကြီးရဖြစ်တယ်လို့ပြောလို့ရပါတယ်ခင်ဗျမတော်ပြေနိုင်ငံလည်းကိုယ့်ဘက်နဲ့ဒီဘက်နဲ့အထူးအရေးပေါ်သွားစရာမရှိရင်ဝင်ဆက်သွားလာမလုပ်ပါနဲ့ဆိုကိုယ့်ဘက်ဒီဘက်လည်းနှိမ့်နိုင်တာရှိပါလေ
။နေရပြန်လာသူတွေကိုကျမကြီးဝန်ထမ်းတွေကတိတိကျကျဆွဆွေးပြီးနေရတွေ့ရတဲ့အတွက်စိုးရင်စိတ်အနှဲငယ်လျော့သွားပေမဲ့ပြန်ဝင်လာတဲ့သူဦးကြီးကတော့တိတ်များလာရဲ့လို့ဝိုင်းမော်ဒေသခံကိုညံထွန်းကပြောပါတယ်
။တန်များရဲ့ဟိုမင်းကတော့ထိတ်ကျုံနဲ့တခဲဆက်ယုံကတော့လူ400ကျော်ပြန်ဝင်လာလေ။ကျွန်တော်ဒီကချင်ပြည်နယ်သားတွေများတော့ဟိုမှာလုတ်သွားလုတ်တာတော့စိတ်ကူကြရတော့မရှိဘောဒေသာချက်မှဆောင်ရွက်နေရတော့တွေ့တယ်
မြန်မာနဲ့နေနမရင်ထိစပ်နေရတရုတ်ယူနန်ပြည်နယ်မှာဒီယောဂဘူကူးစက်ခံရသူရောက်40ကျော်ရှိနေရလို့တရုတ်အစိုးရကကြေညာထားပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတက်ဂျော့အက်ဂျန်နန်ဂေဘရီဆာဟာမနေ့ကဇန်နဝါရီ28ရက်မှာတရုတ်သမ္မတရှီဂျင်းပင်နဲ့ပေကျင်းမှာတွေ့ဆုံခဲ့ပြီးဒီယောဂဘူပြန့်နှံ့လာမှုနဲ့တားဆီးရေးအစီအစဉ်တွေဆွေးနွေးခဲ့ပါတယ်တရုတ်အာဏာပိုင်ကြီးဒီနေ့မနက်ထုတ်ပြန်တဲ့စာရင်းအရဆိုရင်တရုတ်ပြည်မှာကူးစက်ခံရသူ6000နီးပါးရှိပြီးဒါဟာ2002-2003ကဖြစ်ခဲ့တဲ့ SARS ရောဂါပိုးကူးစက်တဲ့နှုန်းကိုကျော်သွားတာပါတရုတ်မှာဒီရောဂါပိုးကြောင့်သေဆုံးသူဟာဒီနေ့ဇန်နဝါရီ29ရက်မနက်ပိုင်းထိ132ယောက်ရှိသွားပြီဖြစ်ပါတယ်